သာသနာတော်တက္ကရာ2956ခုနှစ်လူရောဟာကောဇာ384ခုနှစ်ဘုရဝတ္တန္တမူလရာသီဒုတိယဝါစုလပြည့်နေ့ဒီနေ့ရှင်မြတ်ဝန်သာမဏေရေကာတို့ဓမ္မကဝနာကုသိုလ်ဒုလာရောက်စီပူကြတဲ့ဓမ္မမာမကတရားလိုလားကြတဲ့ယောဂီသူတော်ရှင်များဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာကတော့မဟာဝေဒတန်ယုတ်ပါဠိတော်မှာလာတဲ့မဟာနာမတုတ်တံခေါ်ဥပတကံခုံကြီးတရားတော်ဗာတရားတော်လေဥပသကခုံကြီးရှင်လေးဘုန်းကြီးတို့မြန်မာနိုင်ငံမှာဗုဒ္ဓဘာသာသာသနာထွန်းကားရေးအတွက်ဆောင်ရွက်နေကြတဲ့ဥပသကလို့အမည်ခံရတဲ့ပုဂ္ဂိုလ်များပြည့်စုံရမယ့်ခုံကြီးပါပဲကိုဗုဒ္ဓဘာသာနဲ့ဆက်လို့ရှင်းရမ်းကနေပြီးတော့ဆောင်ရနေကြရဲ့လူကြီးတွေရှိတယ်လူငယ်တွေရှိတယ်မျိုးသားတွေရှိတယ်မျိုးသမီးတွေရှိတယ်ဘာသာရေးလုပ်ငန်းတွေအဲဒီလိုဘာသာရေးလုပ်ငန်းတွေကိုတက်တက်ကြွကြွဆောင်ရနေကြတဲ့ပုဂ္ဂိုလ်များကိုဒါဥပပကအမျိုးသမီးများဆိုရင်ဥပတိကဘုန်းကြီးတို့ဥပတိကဆိုတဲ့ဂုံကြီးဒါပြည့်စုံကြီးဖြစ်သွားတာပေါ့ဒီဆိုမျိုးကိုဘုန်းကြီးတို့ဗရာဏနီလို့ဒီလိုဆိုပါတယ်ကြာထံတော်ဥပတကဗရာဏကိုဆိုတဲ့ဖြင့်မပြာထံတော်ဥပတိကဆိုတဲ့ဥပတိကမှလည်းရပြီးယူပြီးဖြစ်ပါတယ်ဒါကြောင့်ဒီနေ့တရားဥပတိကခုံကြီးဆိုရင်လည်းပဲမှန်ပါတယ်။ဒါအမျိုးသားတွေအတွက်ဆိုရင်ဥပတကခုံကြီး။အမျိုးသမီးများဆိုရင်ပါတယ်လေ။ဥပတိကခုံကြီး။ဒါခုံကြီးတို့ဗုဒ္ဓဘာသာအသင်းဖွဲ့တယ်။ပရိယတ်တိဇာတန်တကြီးတွေမှာဗုဒ္ဓဘာသာအသင်းဖွဲ့တယ်။ပရိပတ်တိတရားတိုက်ကြီးတွေမှာဗုဒ္ဓဘာသာအသင်းဖွဲ့ဗုဒ္ဓသာသနာလောကဟသာသနာတော်ကြီးချီးမြှောက်ကြတဲ့ပုဂ္ဂိုလ်ကြီးသာသနာတော်ကြီးကိုထောက်ပံ့ပြီးတော့ကြီးပွားအောင်တိုးတက်အောင်ဆောင်ရွက်ကြတဲ့ပုဂ္ဂိုလ်ကြီးရက်ွက်ထဲမှာဆိုရင်လည်းဗုဒ္ဓအကျိုးဆောင်ဓမ္မအကျိုးဆောင်သံဃာအကျိုးဆောင်ဖွဲ့ဆိုပြီးတော့အဲလိုဖွဲ့ပြီးတော့နေတဲ့ပုဂ္ဂိုလ်ကြီးဟာမြို့သားများဆိုရင်ဥပပကမြေပြင်းများဆိုရင်ဥပပိကပါပဲအဲဒီပုဂ္ဂိုလ်များမှာပြည့်စုံရမယ်ဂုံကြီးဒါကြောင့်မို့ဒီနေ့ယောဂီများခွေးတို့ရှင်မင်းဝဓမ္မမိသားစုများကိုဥပပကဂုံကြီးဆိုတဲ့တရားတော်ကိုဒီနေ့ဟောကြားပေးမှာဖြစ်ပါတယ်ဒီတရားတော်ကိုဘုရားရှင်ကိုရောင်မြတ်ကြီးအခါတစ်ပါးမှာကပိလဝတ်နေပြည်တော်ရဲ့အနည်းပေါ့သက်ကတိုင်းကပိလဝတ်နေပြည်တော်ရဲ့အနည်းနေကြောတာရောဆိုတဲ့အကြောင်းဘာကြောင့်လဲလဲဒီနေကြောတာရောဆိုတဲ့အကြောင်းတိုင်းမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးသတင်းတုံးတော်မူလေအဲဒီအချိန်မှာမဟာနာမဆိုတဲ့မဟာနာမင်းကြီးကမြတ်စွာဘုရားကျမ်းရောက်တာမဟာနာမင်းကြီးကအခါအသေးစွာပေါ့သူတန်ရည်ကြီးရေဆောင်ရက်เสียမရှိဘူးဆိုရင်အဲ့ဒီအချိန်မှာမြတ်စွာဘုရားထံကိုရောက်ရောက်လာအခုလည်းမြတ်စွာဘုရားထံမှာရောက်လာပြီးတော့ယူသေးစွာစင့်တော်လျောက်ပတ်တဲ့နေရာဌာနမှာရှင်ကံပြီးတော့မြတ်စွာဘုရားကိုယူသေးသေးရှိခိုးဥချပြီးတော့မိမိနဲ့တင့်မြော်တဲ့နေရာမှာထိုင်ပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကိုသူသိလိုတာကိုရှောက်ထားတယ်ဒီမာနမင်းကြီးဆိုတာတဏ္ဏပုဂ္ဂိုလ်မဟုတ်ပါဘူးအရိယာပုဂ္ဂိုလ်ကြီးဖြစ်တာအရိယာပုဂ္ဂိုလ်ကြီးဖြစ်တဲ့သာသနာမှာအမြဲတမ်းဆင်ရှားတဲ့ဘုရားရှင်ကိုရောင်မြတ်ကြီးများရဲ့ညီတော်နောက်တော်များဖြစ်တာဒီမာနမင်းကြီးဟာဟိုအခါတော်ကတော့ သူဒီလိုပဲမြတ်စွာဘုရားထံကျောင်းတော်လံမြတ်စွာဘုရားထံတရားနဲ့ဆက်လို့မသိပါလေမေးမြန်းဆွေးနွေးမြတ်စွာဘုရားဟောတဲ့တရားနာညနေပိုင်းအချိန်ကြတော့ညနေဆောင်အချိန်ကိုပြန်ပြန်တဲ့အခါမြို့ရဲသူ့လမ်းတော်ပြန်တဲ့အခါကလည်းကြတော့အဆောင်ရှောက်နေတယ်မြတ်စွာဘုရားကလာတာဆိုတော့အများကြီးမပါဘူးပေါ့နည်းနည်းအဲ့ဒီမှာနွားကြောင်သားကျွဲကြောင်သားတွေကနွားတွေကျွဲတွေစကြက်ကနေပြီးတော့ခြံသွင်းပြန်သွင်းတဲ့အချိန်ဆိုတော့တခါလဲမောင်းလာကြကျွေးရီနွားရီကတခါရဲ့ကြီးမြုပ်လမ်းမပေါ်မှာတခါရဲ့ဒုံပြေကြဆိုင်ညတကောင်တကောင်လိုက်ခွေ့ကြအဲ့ဒီခါမှာဒီမဟာနာမင်းကြီးရဲ့ချက်စိတ်တွေဖြစ်လာတယ်စိတ်ထဲမှာစူးရင်စိတ်တွေဖြစ်တယ်အဲ့ညာနဲ့တက်ပြီးတော့မြတ်စွာဘုရားကိုတူဆောက်ထားဘူးလေမြတ်စွာဘုရားတပြိတော့အဲ့ဒီအချိန်မှာတဲ့တပြိတော့ဆုံးရင်ဒီကြောင့်ရုပ်စိတ်ကြီးပဲဖြစ်နေတယ်ဗျာ။ဘုရားတရားသံဃာ။ရဟန္တာ၃ပါးကိုသူသတိမရဘူး။အဲ့ဒီအချိန်ညာသူသိသွားရင်ဒုက္ခကြည့်ဆိုတဲ့ဘုံဘဝငင်ရောက်မှလေလာလို့ဒီလိုဆုံးရင်မှုကြီးဆုံးရင်စိတ်ကြီးဖြစ်တယ်ဗျာလို့မြတ်စွာဘုရားပြောတယ်။ဒီကမှာမြတ်စွာဘုရားကဘာမှစွညိကြောင်းကြမှုမရှိနဲ့မဟာနန်းနဲ့ဘာမှမစိုးရိမ်နဲ့တကယ်တော့မဟာနန်းမင်းကြီးဟာတရားရထားတဲ့ပရိယာပုဂ္ဂိုလ်ပဲဘာပုဂ္ဂိုလ်လဲပရိယာပုဂ္ဂိုလ်ကြီးပဲဒါကြောင့်မို့ပရိယာပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်မြတ်စွာဘုရားရှင်ကိုရောင်းမြတ်ကြီးကမဟာနန်းနဲ့ဘာမှမစိုးရိမ်နဲ့တဲ့မှာဘာမှစိုးရိမ်စရာမရှိတော့ဘူးဘာနဲ့ဥမာတူလဲဆိုတော့ထောဘအိုးကြီးစီအိုးကြီးရင်ပေါ်မှာတင်ပြီးတော့ရင်ခွဲလိုက်လို့ရှိရင်တဲ့ထောပတ်စီဘူးတွေဟာထောပတ်စီတွေဟာရုပ်သွားသလားရင်ပေါ်မှာတင်နေသလားအဲဒီထောပတ်တွေစီတွေထည့်ထားတဲ့ပူဇံခွဲတွေကတော့ပြေရောက်သွားအင်းရှင်အောင်မှမြင့်မြုပ်သွားအဲဒီဥပမာတန်နေတဲ့ပြင်ပါမှမစိုးရိမ်နေတဲ့ဟာအမြဲတမ်းကုသိုလ်စိတ်တွေနဲ့ထုံမှန်းနေတဲ့ပုဂ္ဂိုလ်တဲ့ဒါကြောင့်သင်ပေတော့မှမကောင်းနဲ့နာရကတိမရှိဘူးတဲ့ဒီခန္ဓာကိုယ်ကြီးတင့်ရဲ့ခန္ဓာကိုယ်ကြီးကသာအဲ့ဒီမြေအိုးခွဲတွေကြောက်ခဲတွေလို့အောက်ကိုချသွားမယ်သင်ကတော့အောက်ကိုမချတော့ဘူးတဲ့သူပတိဘုံဘဝမှာဒါကြောင့်မို့ကုသိုလ်ရှင်ဟာစီပမာပေါ်မှာဆန်တက်သည်တဲ့ကုသိုလ်ရှင်များကုသိုလ်ကောင်းမှုတွေနဲ့အမြဲမပြတ်ထုံမှန်းနေတဲ့ပုဂ္ဂိုလ်ဟာစီလိုပဲစီဥထောပတ်လိုပဲဘယ်တော့မှအပင်မလန်းနိုင်တော့ဘူးတဲ့မကောင်းဘူးအကုသို့ပြုတဲ့ပုဂ္ဂိုလ်များကြတော့ကြောက်ခဲလိုပဲအိုချံခွဲလိုပဲတဲ့အပေါ်မှာနေသလားအောက်ကိုနှင်းမြုပ်သွားသလားဒီအကုသို့ဟာကြောက်ပမာအောက်မှာနှင်းမြုပ်ပြီတဲ့ဒီမဟာနာမင်းကြီးအဲ့လိုကြောက်ထားခဲ့တဲ့မဟာနာမင်းကြီးပေါ့ဒီနမဟာနာမင်းကြီးဟာမြတ်စွာဘုရားကအကုသို့ရောက်ဘုရားရှင်ကိုရိုသေစွာရှိခိုးပြီးတင့်လျော်လျောက်ပါတဲ့နေရာမှာထိုင်ပြီးတော့မြတ်စွာဘုရားရှင်ကိုသူတိလိုတာတွေနဲ့စံပြီးတော့မြတ်စွာဘုရားကိုလျှောက်ပါဒိတာဝတ္တပဏဗန္ဒီဥပါသကောဟောတိတိဗန္ဒီဘုန်းတော်နေဝံထွန်းလင်းတောက်ပါတော်မူ၏သောမြတ်စွာဘုရားဒိတာဝတ္တအဘယ်မြတ်လောက်သောအရင်ချင်းချင်းဥပါတကောဥပါတကာတိဟောတိလူကိုဖြစ်နိုင်ပါသည်နိဗ္ဗာန်ဘယ်လိုအရေးချင်းနေနဲ့ပြည့်စုံမှဘယ်လိုဘုံအင်္ဂါတွေနဲ့ပြည့်စုံမှဥပါတကာဖြစ်နိုင်ပါသည်လေလောကမှာဥပါတကံဥပါတကာဆိုတာလေးတွေရင်းနေလို့ဘာသာရေးသာသနာရေးလုပ်ငန်းတွေဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များဒါဥပဒကလို့ခေါ်တဲ့ခံရင်းနဲ့ခေါ်ရကိုခံရတာလေဂုံရှိတယ်။ဒါကြောင့်အဲဒီတော့ဥပဒကတယောက်မှဘယ်လိုအရေးချင်းနေဘယ်လိုဂုံကြီးနေနဲ့ပြည့်စုံရမှလဲပြည့်စုံမှဥပဒကဖြစ်နိုင်ပါသလဲလို့ဒီလိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလျှောက်တဲ့အခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးကရာတော်ခောမနာမဘုဒ္ဓံတရဏကတောဟောတိဓမ္မံတရဏကတောဟောတိသင်္ဂံတရဏကတောဟောတိဣဒဝတခောမနာမဥပါဒကောဟောတိတိမဟာနာမမဟာနာမင်းယတောကောအချင်းကြောင့် ဗုဒ္ဓံမြတ်စွာဘုရားကိုတရဏကိုဝေယဝီကတောစီကတိဟောတိဖြစ်၏ဓမ္မံမြတ်စွာဘုရားရှင်ဟောကြားတော်မူတဲ့တရားတော်ကိုတရဏကိုဝေယဝီကတောစီကတိဟောတိဖြစ်၏တန်ခံမြတ်စွာဘုရားရှင်ဤတိသာသံဃာတော်ကိုတရဏကိုဝေယဝီကတောစီကတိဟောတိဖြစ်၏ဗာနမမဟာနံဣဒ္ဓဝတ္တဤညာသောဂုံငါဖြင့်ပြည့်စုံသောပုဂ္ဂိုလ်သည်ဥပါဒကောဥပါဒကဟု၍ကိုယ်စုတိုက်ပါ၏။ဤဒီရဏ၃ပါးကိုအမြဲတမ်းနှီးဝဲစည်းကပ်နေတဲ့ပုဂ္ဂိုလ်ကိုဥပါဒကလို့ခေါ်တယ်။ဘုရားတရားတန်ခါရဏ၃ပါးကိုအမြဲစည်းကပ်နေတယ်အမြဲတမ်းစိတ်ကနေလေအမြဲတမ်းလည်းသတိရနေလေအဲ့လိုအမြဲတည်းစိတ်ကနေပြီဆိုရင်ဒီပုဂ္ဂိုလ်အမျိုးသားဆိုရင်ပါတယ်လေဥပါဒကအမျိုးသမီးဆိုရင်ရောဒီဥပါဒိကတဲ့ယရဏ၃ပါးကိုအမြဲတမ်းစိတ်ကတဲ့ပုဂ္ဂိုလ်ဇနီးအားဖြင့်ပရဏဂုံတည်တဲ့ပုဂ္ဂိုလ်ဗာတည်တဲ့ပုဂ္ဂိုလ်လေဒီပရဏဂုံတည်တဲ့ပုဂ္ဂိုလ်ကိုဥပါဒကလို့ခေါ်တာကဲဆိုကြည့်လိုက်အောင်ဘုန်းကြီးတို့ယောဂီများဥပါဒကဖြစ်နိုင်တာဘယ်ဟာအဲကျောင်းရာဘယ်တို့နည်းတဲ့ဒီမှာအမေကလေးပါထက်တာဗုဒ္ဓဓမ္မသံဃာသုံးစုကိုးကွယ်မှုထိုသူဥပါဒကလို့ဒီမှာဆောင်းပုတ်ကြီးကဲဆိုကြည့်အောင်ဥပါဒကဖြစ်နိုင်တာကျောင်းရာဘယ်သို့နည်းဥပါဒကဖြစ်နိုင်တာကျောင်းရာဘယ်သို့နည်းဓမ္မဓမ္မသံဃာသုံးစုကိုးကွယ်မှုထိုသူဥပါဒကဗုဒ္ဓဓမ္မသံဃာသုံးစုကိုးကွယ်မှုထိုသူဥပါဒကဘုဒ္ဓဓမ္မသံဃာသုံးစုကိုးကွယ်မှုထိုသူဥပါဒိကဥပါဒကဥပါဒိကဆိုတာကဒီမှာဥပါဒတိတိဥပါဒကောတဲ့ဥပါဒတိရဲ့ဗုဒ္ဓဓမ္မသံဃာကိုစိက္ကတံဣတိထို့ကြောင့်ဥပါဒကောဥပါဒကမြည်တယ်တဲ့ဥပါဒကေဥပါဒကမြည်တယ်တဲ့ဒီတော့ဥပါဒကဆိုတာဟာစိက္ကသူဟုအဓိပ္ပာယ်ရဘယ်လိုအဓိပ္ပာယ်ရလဲစိက္ကသူဘယ်ကိုသိကတ်တာဘာကိုသိကတ်တာလဲဆိုတော့ဘုရားတရားတန်ခါယရဏမြတ်သုံးပါးကိုကိုးကွယ်အားထားရာဟူ၍သိကတ်သူယရဏသုံးပါးကိုဘယ်လိုတယ်လဲကိုးကွယ်အားထားရာဟူ၍သိကတ်တဲ့ပုဂ္ဂိုလ်အဲ့ဒီသိကတ်သူကိုဘုန်းကြီးတို့ဘယ်လိုခေါ်ရင်ဥပါဒကံအမျိုးသမီးဆိုရင်ဥပါဒိကဒီဘုရားတရားတန်ခါယရဏ၃ပါးဆိုတဲ့ဒီယရဏ၃ပါးကိုကိုးကွယ်သိကတ်သူဒီနည်းအားဖြင့်တရဏဂုံမြဲသူပါမြဲသူလေ တရဏဂုံမြဲတဲ့ပုဂ္ဂိုလ်ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိမြတ်စွာဘုရားရှင်ကိုကိုးကွယ်ရာဟူ၍စီကပ်ပါ၏ဘုရားရှင်ဟောကြားထားတဲ့တရားတော်များကိုကိုးကွယ်ရာဟူ၍စီကပ်ပါ၏မြတ်စွာဘုရားရှင်၏တတိယသံဃာတော်ရှင်မြတ်တို့ကိုကိုးကွယ်ရာဟူ၍စီကပ်ပါ၏ဒီယရဏဘုရားတရားသံဃာဆိုတဲ့ယရဏ၃ပါးကိုအမြဲစီကပ်နေတဲ့ပုဂ္ဂိုလ်တရဏဂုံမြဲသူအဲ့ဒီတရဏဂုံမြဲတရဏဂုံတည်နေတဲ့ပုဂ္ဂိုလ်ကိုနံပါတ်၁ခုံကြီးဥပဒကဆိုရယ်ခုံရင်နဲ့ပြည့်စုံတယ်အဲ့ဒီခုံရင်နဲ့ပြည့်စုံရင်ဒီပုဂ္ဂိုလ်ကိုယောက်ျားဆိုရင်ပါတယ်လေဥပဒကအမျိုးသမီးဆိုရင်ဒီဥပဒိကနဲ့ဒီတော့ဒီရဏ၃ပါးကိုအမြဲတမ်းစိတ်ကတဲ့ပုဂ္ဂိုလ်ကိုဒါဥပဒိကလို့ခေါ်တာဘူးရဏ၃ပါးကိုအမြဲတမ်းစိတ်ကတဲ့ပုဂ္ဂိုလ်ကိုတရဏဂုံမြဲသူလို့ခေါ်တယ်အဲ့တော့တရတိဟိန္တတိတိတရဏံ ਨੇ ဒီနေရာမှာတရတိဟိန္တတိတတ္တဝါတို့ဤသင်္ကေအမျိုးစုံကိုဖယ်ရှားကပ်ွယ်ကြ၏ဣတ္တိထို့ကြောင့်တရဏံတရဏံဤတဲ့တတ္တဝါတို့ရဲ့သင်္ကေအမျိုးမျိုးကိုဖယ်ရှားကပ်ွယ်တတ်တဲ့အတွက်ကြောင့်ဗုဒ္ဓဓမ္မသံဃာကိုတရဏလို့ခေါ်ရင်ဘာလို့ခေါ်ပါလိမ့်မယ်ဘုရားဓမ္မတန်ခါကိုတရဏလို့ခေါ်ပါရဲ့ခွေးတို့ယောဂီများသတ္တဝါတို့ရဲ့ဆင်းရဲအမျိုးမျိုးကိုသတ္တဝါတို့ရဲ့ဆင်းရဲအမျိုးမျိုးကိုပယ်ရှားကပ်ွက်တတ်တဲ့အတွက်ကြောင့်ဘုရားဓမ္မတန်ခါကိုဘယ်လိုခေါ်လဲဧတရဏတဏိတရဏဂုံလို့ခေါ်တယ်ဒီတော့ခွေးတို့အားလုံးသတ္တဝါများကိုဆင်းရဲစိတ်ဆင်းရဲနဲ့အသက်ရှင်နေရမှာကိုကြောက်သလားမကြောက်ဘူးလားချောင်းတယ်အမေကကိုသင်းရဲနဲ့စိတ်ချင်းရဲနဲ့နေရမှာဘုရားတော်ရင်တတဝါရင်ကြောက်ရွံ့ကြတယ်။နောက်ပြီးတော့ဒီဘဝကနေပြီးတော့အပင်ဒုက္ခတိဘုံဘဝကိုကြံ့ရောက်မှာကိုလေးပဲမကြောက်ရွံ့ဘူးလား။ချောင်းရွံ့ကြတယ်။နောက်ဒီရရှိထားတဲ့ဘုန်းကြီးတို့စည်းစိမ်ဥစ္စာတွေပြည့်စည်သွားမှာကိုရောမကြောက်ရွံ့ဘူးလား။ချောင်းရွံ့ကြတယ်ရရှိထားတဲ့ဂုံတရတ်တိဆုံးလို့ရမှာကိုရောမကြောက်ရွံ့ဘူးလားကြောက်ရွံ့နေတာပဲအဲတော့မိမိရရှိထားတဲ့ဘုန်းကြီးတို့ဒီမှာဘုံဘဝမှာဆုံးလို့ပျက်စီးသွားမှာကိုလည်းပဲဆုံးရည်များအဲ့ဒီအကြောက်တရားတွေကိုမြတ်စွာဘုရားရှင်ကသတိပဋ္ဌာန်ဆိုတဲ့နန်းစဉ်ကြီးချမ်းမှပြီးတော့ချမ်းမှညွှန်ကြားပြီးတော့ပယ်ချောက်ပေးတယ်ဒီတိပ္ပတန်လမ်းစဉ်အတိုင်းလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်ကိုလိုက်နာကျင့်သုံးတဲ့အတိုင်းသူရဲ့ပါရမီအလျောက်ဝိပဿနာဉာဏ်အထူးကြီးဉာဏ်ဉာဏ်အထူးကြီးရသွားရင်အပေဘေးဒုက္ခတိဘေးကရောမလွတ်ရောက်နိုင်ဘူးလားဒီတိပ္ပယတရားသံဃာဆိုတဲ့မြတ်စွာဘုရားရဲ့ဒီတရားအဆုံးအမတွေကဟောဒီတတိပဒံဆိုတဲ့တရားတော်ကအပေကြီးကမကဲ့တင်နိုင်ဘူးလားကဲ့တင်နိုင်တယ်နောက်တကဒီနေ့ပါရမီအားဖြင့်ရောက်ပါရမီတွေပြည့်စုံလို့ဒီနေ့မှာသရတမညာပူညာဖြစ်အောင်ရသွားမယ်ဆိုရင်ဘဝခရီးသံဃာခရီးမှာအပြီးတိုင်ဆင်းရဲအားလုံးကရောမလွတ်မြောက်နိုင်ဘူးလားအဲဒီလွတ်မြောက်နိုင်တဲ့အချီကိုပဲမြတ်စွာဘုရားရဲ့တရားတော်ကမကဲ့တင်ဘူးလားကဲ့တင်ပေးတယ်အဲ့လိုဘေးတွေကကြောက်ရွံ့ဘေးတွေကဆင်းရဲဘေးတွေကကဲ့တင်ပေးတယ်မြတ်စွာဘုရားရဲ့တရားတော်တွေလားနောက်သံဃာတော်များကလည်းပဲဘုရားရှင်ချမှတ်ပေးတယ်ဂတိပဋ္ဌာန်လမ်းစဉ်အတိုင်းထပ်ဆင်းပြီးတော့လမ်းညွှန်မှုပေးပြီးတော့အဲ့ဒီအကြောက်တရားတွေကိုပယ်ဖြောက်ပြီးတော့မပေးဘူးလားဘုဖုန်းကြီးတို့ယောဂီများကိုအဲ့ဒီဆင်းရဲတွေကိုချက်တဲ့ကိုယ်ချင်းရဲ့စိတ်ချင်းရဲ့မှာကိုချက်တဲ့အပေပုံလေးကိုကြားရောက်မှာချက်တဲ့ဒီအကြောင်းတရားတွေကိုပယ်ဖြောက်နိုင်အောင်ဘုန်းကြီးများကသတိပဋ္ဌာန်နည်းလမ်းကိုဟောကြားပြီးတော့မပေးသေးဘူးလားဟမ်။ဒီအဲ့လိုအကြောင်းတရားတွေကိုဘုန်းကြီးတို့ပယ်ဖြောက်ပေးနေတာ။ဒါကြောင့်မို့သရဏဆိုတာကဘုန်းကြီးတို့ယောဂီများသတ္တဝါတိုင်းသတ္တဝါတို့ရဲ့ဆင်းရဲအမျိုးစုံကိုပယ်ရှားတာကာကွယ်တတ်တဲ့အတွက်ကြောင့်ဒီဗုဒ္ဓဓမ္မသံဃာကိုသရဏတဏိအားဖြင့်တရဏဂုံဒီလိုမခေါ်ဘူးလားဗျာအဲ့ဒီတရဏဂုံလေးငင်းနေပြီဆိုရင်တရဏဂုံတည်နေပြီဆိုရင်ဒီပုဂ္ဂိုလ်ဥပန္ဒကမခေါ်ရဘူးလား ဆိုလိုက်ယရဏ၃ယံအမြဟူယူသီကမူထိုသူဥပါဒကံယရဏ၃ယံအမြဟူယူသီကမူထိုသူဥပါဒကံရဏ၃ယံအမြဟူယူသီကမူထိုသူဥပါတိကံကရဏ၃ယောက်ကိုအမြဲစိတ်ကနေတဲ့ပုဂ္ဂိုလ်များဟာအဲဒီဘုန်းကြီးတို့ယောဂီများဒီဒုက္ခတိပေဆိုတဲ့အပေတည်းတွေကမလွတ်မြောက်နိုင်ဘူးလားအဲဒီလွတ်မြောက်နိုင်တာလေးကိုဘုန်းကြီးတို့အခုသာရကလေးတစ်ခုထုတ်ပြပြောရင်ဒီဟိုကျွန်းမှာနှစ်ပေါင်းများစွာပေါ့နှစ်ပေါင်းများစွာတဏှာလုပ်ငန်းနဲ့သာသဖာသအဲ့ဒီတဏှာလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုပြီးတော့နေတဲ့ပုဂ္ဂိုလ်ဒီနေ့မှမကျမ်းမှာမကျမ်းမှာရဲ့ကာကဏကြတော့ဘုန်းကြီးတို့ရဟန်းတော်တပန်းကလည်းအဲ့ဒီရက်ွက်ထင်းမှာဆက်ကန်ကြွတယ်အမြဲတမ်းဆက်ကန်ကြွတယ်ဒီတော့မှလည်းပဲဆုံးထွက်ပြီးတော့မလောင်ဘူးအဲ့လိုဆက်ကန်သွားတဲ့လမ်းပေးလေးမှာတရက်တော့ဒီလိုဆက်ကန်သွားရင်ကညှိညူနေတဲ့အတန်ကြာခင်းနေမှာမကျမ်းမှလူကြီးညူနေတဲ့အတန်းနောက်တည့်ရဲ့ဒီလိုပဲနောက်တည့်ရဲ့သုံးရက်လောက်ကြာတော့မှအဲ့ဒီမှာအဲ့ဒီမချေကအဲ့ချင်းဖြစ်တဲ့အမျိုးသမီးကိုတကားနေမကောင်းဘူးလားမေးတယ်နေမကောင်းဘူးဗျာဘယ်လိုနေလဲမသက်သာပါဘူးဗျာဆိုဝင်ကြည့်ချင်ပါလေဆိုကြည့်ပါဗျာဆိုတော့မှအဲ့ဒီမှာဝင်ပြီးကြည့်တယ်တကားအစာမဝင်ရေးမဝင်နဲ့သူရဲ့နေရမယ့်အချိန်ဟာနည်းနည်းလေးပဲကျန်တော့အဲဒီလိုနည်းနည်းလေးပဲကျန်တော့တဲ့အချိန်အဲဒီမှာယဟန်တော်လေးကအဲ့ဒီတကားကိုတကားတင်မှာဘာမှဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာကုသိုလ်မှမရှိဘူးတဲ့ငါချပေးတာလေးကိုတင်လိုက်ဆိုတော့ဟိုကလည်းပဲရင်းရင်းရဲ့ချီလေးချတယ်သူလိုက်ဆိုပါမယ်ပေါ့အဲ့လိုလက်ဆိုရမယ်ဆိုတဲ့အခါကျတော့မှယဟန်တော်လေးကထုတ်တန်ပြဏံကိသာမိတမန်ပြဏံကိသာမိအင်္ဂံပြဏံကိသာမိခြားပြီးတခါလေးကလည်းပဲအဲ့ဒီမှာသူ့ရဲ့ဗဇာကလေးလှုပ်ပြီးတော့ဒီမှာအစာမမဝင်ခြင်းမမဝင်တဲ့ပုဂ္ဂိုလ်အင်္ဂံလည်းမရှိဘူးအတန်ကလေးချိန်ချင်းမထွက်နိုင်ဘူးအဲ့ဒီမှာလေတံလေးတော့အဲ့ဒီမှာဘုဒ္ဓံပြဏံကိသာမိတမန်ပြဏံကိသာမိခြားပြီးအဲ့လိုတရဏဂုံမျိုးတရဏဂုံကိုတခါရဲ့ချပေးနေတယ်။ဟိုကလည်းပဲလူလူချင်းချင်းနဲ့ဒီဟန်တို့လေးချပေးတဲ့တိုင်းလိုက်ပြီးတော့ဆိုရင်ခါကြတော့တရဏဂုံသူ့ရဲ့တန်တာမှတည်သွားတယ်။အဲ့ဒီတရဏဂုံလေးတည်သွားတယ်ဒီတရဏဂုံကုတုလေးလည်းသူ့မှာပါသွား။အဲ့ဒီမှာဘာမှမကြဘူးအရှင်တိုင်းလေးတွင်းမှာကွယ်လွန်သွားတယ်။ဒီတရဏဂုံကုတုလေးသူ့မှာပါမသွားဘူးလား။ဒီအဲ့ဒီကုသိုလ်လေးကနေပြီးတော့အပေကြီးကမလွတ်မြောက်ဘူးလားဟင်အပေကြီးကလွတ်ပြီးနတ်ကြီးကိုရောက်သွားတာတော်တော်လုံးကုသိုလ်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုတာလားသာကုသိုလ်လုပ်ငန်းနဲ့လားတဏှာလုပ်ငန်းနဲ့တကယ်အကုသိုလ်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုတာအခုလို့ဆရာသမားကောင်းတဲ့ဖြစ်ပြီးဟောဒီတရဏဂုံလေးတည်သွားတဲ့အခါကျတော့အပေကြီးကမလွတ်ဘူးလားကဲဒီတရဏဂုံတိနာလေးကအာကိုထိုက်သလားအာမကိုထိုက်ဘူးလားအာကိုထိုက်တယ်ဒါကြောင့်မို့ဘုရားတရားတန်ခါယရဏသုံးပါးကိုဘယ်တော့မှမမေ့နဲ့နောက်ပြီးတော့ဘုန်းကြီးတို့ဒီမှာတာရကာလေးတစ်ခုရှိတယ်ဝိပ္ပတိနဲ့ဆိုဘုရားလက်ထက်ကဒီလိုပဲတရားတရားဟာဒီမှာ တဏ္ဍဂုံလေးတည်သွားနေအဲ့ဒီချိန်တုန်းကဘုရားလက်ထက်ကတဏ္ဍဂုံလေးတည်သွားအဲ့ဒီတဏ္ဍဂုံကုသိုလ်လေးနဲ့ပဲသူဟာကွယ်လွန်သွားတဲ့ကဏ္ဍကြီးရောက်နောက်ဘုန်းကြီးတို့ဘောဓမမြတ်စွာဘုရားလက်ထက်ရောက်တဲ့အခါကျတော့အဲ့ဒီကလေးလေးကလေးဘဝအရွယ်လေးနဲ့အဲ့ဒီမှာကျောင်းဝင်လာကျောင်းဝင်တခါရဲ့ကလေးချင်းကလေးချင်းဆိုတော့ကျောင်းဝင်ကလည်းကျဲတော့ကျောင်းလေးကိုဆော့ဖို့လာရင်းကအဲ့ဒီမှာဘုရားမချေတပန်းကနေပြီးတော့ကလေးတွေကိုတဏ္ဍဂုံချပေးနေတာအခုဘုန်းကြီးတို့ဒီစိတ်ဓာတ်မှလေးပဲတချို့မိဘတွေကသာသမီလေးတွေကိုလိမ္မာရေးချရှိအောင်ဆိုပြီးတော့ကျောင်းကိုအချိန်ပိုင်းလေးအချိန်ပိုင်းလေးလာလာပို့ပေးတယ်။အဲဒီအချိန်ပိုင်းလေးလာပို့တဲ့အချိန်မှာဘုန်းကြီးကဒီမှာသရဏဂုံလေးတွေ၅ပါးသီလလေးတွေဆိုတော့အသင်္ချာပေးခိုင်းတာ။နောက်ပြီးတော့ဘုရားကုံတရားကုံသံဃာကုံလေးတွေဓာတ်လေးတွေကိုသင်္ချာပေးခိုင်းတယ်။ဘုရားကယဉ်ကျေးမှုအပိုင်းမှာဆိုရင်လည်းပဲလိုက်လံနိုင်ဖို့အတွက်38ပြားမင်္ဂလာကိုသင်္ချာပေးဆိုပြီးတော့သင်္ချာပေးခိုင်းတာ။အဲ့လိုပဲအခုလည်းပဲဒီကလေးငယ်လေးတွေကြောင်းလာပြီးဆော့ရဲကံမှာရဟန်းတော်လေးတပါးကကလေးငယ်လေးတွေခေါ်ပြီးတော့ပြောရရင်ကတော့ကလေးတွေကိုပြောတဲ့စကားလေးလက်နာအောင်ဆိုရင်သူတို့ကိုစားစရာမုံမဲတိစာလေးကျွေးရအဲ့မုံမဲတိစာလေးကျွေးပြီးတော့အဲ့ဒီမှာကဲလိုက်ဆိုဒါလေးလိုက်ဆိုဆိုပြီးတော့ဘုရားတရဏံသစ္စာမိဇမန္တရဏံသစ္စာမိဆိုခိုင်းတာအဲ့ဒီမှာဒီကလေးလေးရောက်သွားတဲ့အခါအဲ့ဒီဟာကိုပြန်ပြီးကြားရသူဟာဝိပဿနာရသော်ဘုရားလက်ထက်ကတရဏဂုံမတိခဲ့ဘူးလားအဲ့ဒီဟာလေးကအခုတခါလေဘောဓမမြတ်စွာဘုရားလက်ထက်ရောက်တဲ့အခါကျတော့ဒီမှာတရဏဂုံဆောက်တည်တာလေးကိုကြားရပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်တာ။အဲ့ဒီမှာဝမ်းမြောက်ဝမ်းသာဖြစ်အဲ့ဒီမှာဒီပုဂ္ဂိုလ်လေးနဲ့ပဲသာသနာတော်ဝင်ရှင်တာမဏေပြုအဲ့ဒီမှာဒီတရဏဂုံလေးကိုတခါလေးရွတ်ဆိုရတာလေးဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့သူကဝမ်းသာမှုလေးကိုပဲပြန်ပြီးတော့နှလုံးသွင်းသွားတာ။အဲ့ဒီနှလုံးသွင်းရှုမှတ်သွားတဲ့အခါကလည်းကြတော့ဟောကိလေသာအတုံးကုန်ခံပြီးတော့ဒီပုဂ္ဂိုလ်ယဟနာဖြစ်သွားတာယဟနာဖြစ်ပြီဆိုတော့ဘဝခြင်းရဲ့ခန္ဓာခြင်းရဲ့တွေရောမလုံးရောက်ဘူးလားညာဒါသရဏဂုံရဲ့အကျိုးဘာရဲ့အကျိုးလဲသရဏဂုံရဲ့အကျိုးဒါကြောင့်မို့သရဏဂုံမြဲဖို့ရောမလွတ်အပ်ဘူးလားဒါကြောင့်မို့အဲ့ဒီသရဏဂုံပြီးပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုအမျိုးသားဆိုရင်ပါတယ်လေအမျိုးသမီးဆိုရင်ယောက်နံပါတ်နဲ့အလီအားဖြင့်မဟာနာမင်းကြီးကကိတ္တဝတ္တပဏာဗန္တိဥပတကောသီလသံပန်းတော်ဟောတိဗန္တိဘုန်းတော်နေဝန်ထွန်းလေးတော်ပါတော်မူ၏သောမြတ်စွာဘုရားကိတ္တဝတ္တအဘယ်မြတ်လောက်သောဂုံကြီးဖြင့်ဥပတကောဥပတကသည်သီလသံပန်းတော်သီလနှင့်အပြည့်စုံပါသည်ရှင်ဘုရားသီလသံပန်းတော်ဟောသည့်သီလနှင့်ပြည့်စုံပါသည်ရှင်ဘုရားရှင်ဘုရားဤဥပတကတရားဟာအပင်မြသောသီလဖြင့်ပြည့်စုံမည်ဆိုရင်ဥပတကဖြစ်ပါတည်းသီလဘဏ္ဍပန်းနှင့်ပြည့်စုံမှဥပတကဖြစ်ပါတည်းအပင်သီလနှင့်ပြည့်စုံမှဥပတကဥပတိကဖြစ်နိုင်ပါတည်းမေးပါဒီကမ္မဘုရားရှင်ကိုရောင်းမြတ်ကြီးကရတော်ကောမဟာနာမဥပတကောသတ္တကောမဟာနာမဥပသကောပါဏတိပန္တပတိဝေပတိဝိရတောဟောတိအဒိနာဒါနာပတိဝိရတောဟောတိကာမေတုမိစ္ဆာစာရာပတိဝိရတောဟောတိမုတဝါရပတိဝိရတောဟောတိသူရမေရာယမိစ္ဆာပမာဒဌာနာပတိဝိရတောဟောတိဒေတဝတ္တကောမဟာနာမဥပသကောသီလသံပန်တော်ဟောတိတိအဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကမဟာနာမမဟာနာမင်းကြီးတရားတော်ကိုကျင့်ကြောင့်ဥပဒကောဥပဒကဖြစ်သောပုဂ္ဂိုလ်သည်ပါဏတိပါတံပတိဝိရတောဟောတိကုရဝါတ္တကိုမတတ်ပြဖဲဆောင်ခြင်းအာဒိဏဒါနပတိဝိရတောဟောတိမိမိမပိုင်ဆိုင်တဲ့ကုရဝါရဲ့ပစ္စည်းဥစ္စာကိုမလူရဲ့မခိုးယူဖဲဆောင်ခြင်းကာမေတုမိစ္ဆာစာရာပတိဝိရတောဟောတိမိမိမပိုင်ဆိုင်တဲ့ကာမဂုဏ်လေးကိုမကျွလုံးမခံစားရဲရှောင်ခြင်းဤဘုဒ္ဓံဝါရပတိဝိရတောဟောတိမဟုတ်မမှန်တဲ့စကားတွေကိုလင်ညာပြောဆိုခြင်းမှလည်းရှောင်ခြင်းဤသုရမေသုရမေရယမစ္စပမရဌာနာပတိဝိရတောမူရဲ့မေလျောစေတတော်ယတိသာတို့ကိုမသုံးဆောင်မဲရှောင်ခြင်းဤမဟာနာမမဟာနာမင်းကြီးဣဒ္ဓဝတ္တဤမြလောက်တော်ဂုံကြီးဖြင့်ဥပတကောဥပတကံလေးသီလသံပန်းသောသီလနှင့်ပြည့်စုံသည်ဟောသည်ဖြစ်ပါ၏ဣတိဧတောအဝစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း နေ့တော်ဘုန်းကြီးတို့ငါးပါးတိလနဲ့ပြည့်စုံရမယ်ဥပဒကတရားဟာဘာနဲ့ပြည့်စုံရမှာဥပတိကမတရားဟာဘာနဲ့ပြည့်စုံရမှာဒီတော့ဘုန်းကြီးတို့ဘာသာရေးပုဇော်ဥယျအနေအားဖြင့်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာအဲ့ဒီမှာဒီငါးပါးတိလပြည့်စုံဖို့မလိုအပ်ဘူးလားဗျာငါးပါးတိလပြည့်စုံဖို့လိုအပ်တယ်ဘဝတိနာပြည့်စုံရမယ်သူတည့်တတ်ခြင်းမှရှောင်ခြင်းပါ၏သူသာကိုခြင်းမှရှောင်ခြင်းပါ၏သူသာအင်းရာပြမခြင်းမှရှောင်ခြင်းပါ၏မဟုတ်မမှန်တဲ့စကားပြောဆိုခြင်းမှရှောင်ခြင်းပါ၏မူးယစ်မင်းရုပ်စီတတ်တဲ့ရည်စည်းစံတောက်ကားခြင်းမှရှောင်ခြင်းပါ၏အဲဒီရှောင်ခြင်းလေဆိုတော့ဒီမှာဒီနေရာမှာရောင်းဝယ်ပေါက်ကမ်းမှုမပြုရမယ်အရာ၄မျိုးကိုလည်းဟောထားပြည့်စုံမှနေဘေကဝေဝါနိဇာနိဥပါတကိနာအဘရဏိယာနိကတမဏိပင်္စာဘေကဝေနတော်များဥစ္စေတတုဥပတကိနာဥပတကဖြစ်သောပုဂ္ဂိုလ်သည်ဣမာနိဝါနိဇာနိဤရောင်းဝယ်ကုန်တဲ့ခြင်းငါမျိုးတို့ကိုအကရိအဘရဏိယာနိမပြုအပ်ကုန်ကတမဏိပင်္စာအဘင်ငါမျိုးတို့ဤဟုမူကားတတဝါနိဇာတတဝါနိဇာလက်နှင့်ကုန်ပေရောင်းဝယ်ခြင်းတော်သူကိုတက်ပြစေနိုင်တဲ့လက်နဲ့ရောင်းဝယ်ပေါက်ကားခြင်းမပြုနဲ့တဲ့တတ္တဝါနိသာဟိုကတတ္တဝါနိသာဒီကတတ္တဝါနိသာလူရောင်းဝယ်ခြင်းမပြုနဲ့တဲ့လူကုန်ကူးခြင်းမပြုနဲ့ပေါ့မန္တဝါနိသာအတန်းအားဖြင့်တက်ပြရောင်းချခြင်းကိုလည်းမပြုနဲ့တဲ့ဒါဘုန်းကြီးတို့ဥပဒ္ဒါဖြစ်တဲ့ပုဂ္ဂိုလ်ပေါ့အတန်းအားဖြင့်တက်ပြရောင်းချခြင်းသာဒီကိုလည်းမပြုပါဘူးမိစ္ဆဝါနိသာမွေးမေးရောဇေတတဲ့အရေးသေးသာဘိန်းကစုံစသည်ဒါရီရောက်ချခြင်းမပြုရဘူးလေနောက်ပြီးတော့ဝိသဝါနိသာတဲ့တတဝါတွေသိစေနိုင်တဲ့အစိတ်တွေဒါရီကိုလည်းရောက်ချခြင်းမပြုရဘူးတဲ့အဲ့ဒီ၅မျိုးဒီ၅မျိုးကိုကုံွယ်ခြင်းမပြုပါဘူးအဲ့လိုကုံွယ်ခြင်းမပြုမှသာဥပဒကခုံရင်နဲ့ပြည့်စုံတယ်အဲ့ဒီငါးမျိုးကိုကိုယ်တွေ့ခြင်းမှလည်းပဲရှောင်ကျင်ရတယ်ဒီငါးပါးတိလပြည်စုံကမှတ်ကြဥပဒကမသိရောင်းဝယ်ဤငါးကိုရှောင်ပွဲဥပဒကလေးကိုဆိုကြည့်အောင်ငါးပါးတိလပြည်စုံကမှတ်ကြဥပဒကငါးပါးတိလပြည်စုံကမัจญาឧបံတကံမတင်ရောင်းဝယ်ဤငါတွေရှောင်းွယ်ឧបံတကံမတင်ရောင်းဝယ်ဤငါသွဲရှောင်းွယ်ဥပဒကတောဝင်ယရဏဥပတကံဥပတကံကောင်းစွာဖြစ်စေပါကောင်းစွာဖြစ်စေပါတောဝင်ယရဏတောဝင်ယရဏဥပတကံဥပတကံကောင်းစွာဖြစ်စေပါတော်ဝင်ရတနာထိုက်တဲ့ဥပဒကဖြစ်အောင်ကြိုးစားပါဥပဒကက2မျိုးရှိတယ်ဒေါသန္တာဥပဒကရဲ့တော်ဝင်ရတနာဥပဒကရဲ့ဥပဒကဘယ်နှမျိုးလဲ2မျိုးဖြဲ့ရောဒေါသန္တာဥပဒကဆိုတာကဒေါသန္တာဆိုတာဘုန်းကြီးတို့ အကျုပ်ဆုံးအနိုင်ဆုံးပုဂ္ဂိုလ်လေအဲ့ဒီဒေါသန္တဥပဒကဆိုတာဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုတော့ရှုံးကြည့်မှုတရားတရားမရှိဘူးဘုရားပုံမှန်မယုံတရားပုံလည်းမယုံတန်ခါကုံလည်းမယုံဘူးအဲ့ဒီတရားတရားမရှိဘူးတဲ့နာမည်နဲ့ကစောင့်သိမှုတီလာဒီလာလည်းဘာမှစောင့်သိမှုမရှိဘူးတဲ့နံပါတ်3ကကောတုဟလမင်္ဂလာကိုယုံကြည်တယ်တဲ့ကောတုဟလမင်္ဂလာဆိုတာကအခြားအခြားတစ်ခါလည်းပြောတာကြားတဲ့ဟာတွေပေါ့လေအဲ့လိုမင်္ဂလာစကားတွေပေါ့ဒီဟာတွေကိုကောတုဟလမင်္ဂလာဆိုတဲ့စကားအဲ့ဒါကိုယုံကြည်တယ်တဲ့အတိတ်တပေါင်းကြီးနမိတ်တွေပေါ့အဲ့ဒါတွေကိုယုံကြည်တယ်တဲ့နောက်ပြီးတော့နံပါတ်4တဲ့ကုသိုလ်အကုသိုလ်ကံကိုမယုံကြည်ဘူးတဲ့ဒီပုဂ္ဂိုလ်ကုသိုလ်ကံကိုလည်းကောင်းတာပြုရင်ကောင်းကျိုးရမယ်ဆိုတာပြုရင်ဆုံးဖြတ်ခံရမယ်သူတမယုံကြည်ဘူးတဲ့နံပါတ်5တဲ့သာသနာကျင့်ပကအလူကများကိုရှာပြီးတော့ရှင်းဥစွာကောင်းမှုပြုတဲ့ပုဂ္ဂိုလ်သာသနာအကျင့်ပကပုဂ္ဂိုလ်တွေပေါ့သာသနာတွင်တန်းယဟန်တန်ဃာတော်တွေမပြုဘူးသာသနာကျင့်ပကပုဂ္ဂိုလ်တွေကိုသာကောင်းမှုပြုတဲ့ပုဂ္ဂိုလ်အဲ့ဒီ5ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဥပဒကဟာတဲ့ဒွန်စန္တံဥပဒကဘာဥပဒကလဲနောက်ဒောဝိရဏဥပဒကဒီဒောဝိရဏဥပဒကကတော့ယုံကြည်မှုတရားတရားလေးရှိတယ်ဘုရားဘောတရားဘောတန်ခါဘောဘုရားကုံတရားကုံတန်ခါကုံကရဏဘုံမကုံယုံကြည်တယ်နောက်ပြီးတော့သီလအမြဲတမ်းငါးပါးသီလအမြဲသီလအမြဲတဲ့ပုဂ္ဂိုလ်နံပါတ်3ကောတုဟလမင်္ဂလာကြီးမယုံကြည်ဘူးအတိတ်တွေတပေါင်းနေနမိတ်တွေဒါလည်းသူမယုံကြည်ဘူးလက်ခံဘူးဆက်နံပါတ်4ရဲ့အကုသိုလ်ကံကုသိုလ်ကံအကုသိုလ်ကံကိုယုံကြည်တယ်မကောင်းတာပြုရင်မကောင်းလို့ခံရကောင်းတာပြုရင်ကောင်းတာဆံရအဲဒီတော့အဲဒီလိုကုသိုလ်ကံအကုသိုလ်ကံကိုလည်းယုံကြည်တယ်နံပါတ်5ဘုရားသာသနာတော်ရဲ့အပြင်ပန့်ကအလူကံပုဂ္ဂိုလ်များကိုမရှာကျင်ပကသာသနာကျင်ပကပုဂ္ဂိုလ်တွေကိုမလူတန်းဘူးဘုရားသာသနာတော်တွင်မှရှိတယ်အလူခံပုဂ္ဂိုလ်များကိုသာရှေးဥစွာကောင်းမှုပြုတဲ့ပုဂ္ဂိုလ်တဲ့သာသနာဝန်တန်းနေသာသနာတွင်ပုဂ္ဂိုလ်တွေအလူခံပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကိုသာကောင်းမှုပြုတယ်အဲ့ဒီ၅ပါးနဲ့ပြည့်စုံလို့ရှိရင်ဒီပုဂ္ဂိုလ်ဒီဥပဒကကိုတော်ဝင်ယရဏဥပဒကတဲ့ဥပဒကယရဏပေါ့တကယ်ကိုတော်ဝင်ထိုက်တဲ့ပုဂ္ဂိုလ်ပါလားနောက်ပြီးတော့ခုဘုန်းကြီးတို့ဒီဥပဒကပြည့်စုံအောင်ကိုယ်ရင်ကတရဏဂုံတည်ရမယ်။ငါးပါးသီလဥပဒကဆိုရင်အမျိုးသမီးဆိုရင်ပါတယ်လေ။ဒီအမျိုးသမီးဘာသာရေးအသင်အဖွဲ့သာသနာရေးအသင်အဖွဲ့အဲ့မှာဆောင်ရွက်ပြီးတော့နေကြတဲ့ပုဂ္ဂိုလ်များဒါလေးသတိထားငါးပါးသီလမြင်ရမယ်ဆိုတာဒါလေးကိုလည်းပဲသတိထားပါ။ဒါမြတ်စွာဘုရားရှင်ကိုတော်တိုင်မဟာနာမင်းကြီးကမေးလို့မြတ်စွာဘုရားဖြေကြားပေးနေတာ။သတ္တကံနံပါတ်၃အနေအားဖြင့်ကိတဝတ္တပန္နဗန္တိဥပဒကောတတ္တသံပန္နောဟောတိဗန္တိဘုံတော်နေဝတုံးလေးတော်ပါတော်မူဝေသောမြတ်စွာဘုရားဥပဒကောဥပဒကံဒီကိတဝတ္တအဘယ်မြတ်သောဂုံရင်ဖြင့်တရသပန္နောတရတရားနှင့်ပြည့်စုံသည်ဟောတိဖြစ်ပါသနည်းဘယ်လိုတရတရားတွင်ပြည့်စုံရမှာလဲတဲ့အဲ့လိုမြင်တဲ့အခါကလည်းကြတော့ဘုရားရှင်ကိုရောင်မြတ်ကြီးကဣဒ္ဓမဟာနာမဥပဒကောသတ္တဟောတိတတ္တဟေတိတထာဂတ္တဗောဓိံဒီတိတိသောဘဂဝါအရဟံသမ္မသမ္ဗုဒ္ဓဝိသသရဏတံပန္နောသူတေတောလောကဝိတုအနုတ္တရောပုရိသဓမ္မသာရတိတထာရိဝမနုဿနာဗုဒ္ဓောဘဂဝါတိဣဒဝတ္တခောမဟာနာမဥပဒကောတတ္တပရံသမ္ပတောပရံသမ္ပန္နောဟောတိတိရသောဘုရားရှင်ကိုရောင်မြေကြီးကမဟာနာမင်းကြီးနံပါတ်3ပြည့်စုံရမယ်ဂုံကြီးကဖျားတရားတန်ခါဖျားရှင်ရဲ့ဂုံလေးပေါ့မိမိတို့ကိုယ်ွယ်စည်းကပ်နေတဲ့ရသော်ဖျားရှင်ဟာဒီလိုဂုံနေနဲ့ပြည့်စုံတော်မူရင်ဟိတိပိသောဘဂဝါအရဟံအရဟံဆိုတဲ့ဂုံတော်နဲ့ပြည့်စုံတော်မူရင်အရဟံဆိုတဲ့ဂုံဟာပူဇော်ထူးဖို့ခံတော်မူတဲ့ဂုံကြီးသောလာယကိလေသာအငြိကျိုးတို့မှပြင်းဝေးစင်ကြော်စင်ကြော်မူတဲ့အထံကုန်နေ။နောက်ပြီးတော့လောဘဒေါသမောဟအစရှိတဲ့ကိလေသာအငြိကျိုးတွေပြင်းဝေးစင်ကြော်မူတဲ့အရဟံကုန်နေ။ နောက်ပြီးတော့တံဃာဆက်ဤ၆အပြန့်လိုကိုချိုးဖြစ်တော်မူပြီးတဲ့အရဟံဂုံလေးမျက်မှောက်မြဲကွယ်အရှိခတ်သိစင်ကြယ်ပြီးတော့နေတဲ့အရဟံဂုံလေးသက်တော်ဗျာရှင်ရဲ့ဂုံလေးအဲ့ဒီမှာဗျာရှင်ကိုယ်တော်နဲ့ကြီးမှာတခါလေမျက်မှောက်မြဲကွယ်ဘုန်းကြီးတို့ကမကောင်းမှုကိုကြည့်တယ်ဆိုတာအခုတူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တူတော်ကောင်းလို့အမိခံရတယ်အဲအများကသူ့ကိုတော်ကောင်းပဲဒီပုဂ္ဂိုလ်တရားမပြတ်စီးပူနေတယ်တရားတွေအထုတ်နေတယ်တရားတွေအမြဲတမ်းလိုက်စားနေတယ်တရားတွေနာနေတယ်ဟောဒီပုဂ္ဂိုလ်ကရိတ်တာကိုအမြဲတမ်းတွားနေတယ်ဒါပေမဲ့အမြင်တော့စိတ်ကိုရကြတော့မကောင်းမှုတွေပြုကျင်ပြုအောင်မှာမကောင်းတာတွေပြောကျင်ပြုအောင်မှာမကောင်းတဲ့အကျံတွေကျင်ကျင်ကျအောင်မှာရသော်ဘုရားမှာရှိသေးလားစိတ်ကိုရမှာကိုမကောင်းတဲ့အပြုမကောင်းတဲ့ပြောမကောင်းတဲ့အကျံရှိတော်မူအဲ့လိုဂုံနေနဲ့မြတ်စွာဘုရားပြည့်စုံတော်မူတယ်အဲ့လိုပြည့်စုံတော်မူတဲ့မြတ်စွာဘုရားပဲလို့အဲ့ဒီဘုရားရှင်ရဲ့ဂုံကိုယုံကြည်တာကိုတရားဘုရားရှင်ရဲ့ဂုံကိုယုံကြည်တာဘာလို့ခေါ်လဲမြတ်စွာဘုရားဟောကြားတဲ့တရားတော်ကြီးသက္ကတာစလင်ဆုံးကောင်းခြင်းဂုံနဲ့ပြည့်စုံနေသံဒိဋ္ဌိကအခုအားထုတ်လို့ရှိရင်အခုမျက်မှောက်ကိုပဲဆင်းရဲငြိမ်းနိုင်တယ်ဆိုတာကိုယုံကြည်တာတဏှာတော်ဗျာရဲ့တရားတော်ကြီးကအခုအားထုတ်ရင်အခုပဲဆင်းရဲမငြိမ်းဘူးလားအခုအားထုတ်ရင်အခုအာယုံမတ်စိတ်လေးမြင့်နေရင်အခုလောဘဆိုတဲ့ကိလေသာမငြိမ်းဘူးလားဒေါသကိလေသာမငြိမ်းဘူးလားမောဟကိလေသာမငြိမ်းဘူးလားအာယုံမတ်စိတ်လေးမြင့်နေပြီလုံးဝလောဘဒေါသမောဟဝင်းကုန်မဝင်နိုင်ဘူးတစ်ချက်မှတစ်ချက်ကြီးနှစ်ချက်မှနှစ်ချက်ကြီးနဲ့အဲ့ဒီမှာတရင်ကတရင်ကကိလေသာတွေကိုငြိမ်းနေတာအဲ့ဒီလိုမြတ်စွာဘုရားရဲ့တရားတော်ကြီးကအခုရှုမှရင်အခုဆင်းရဲငြိမ်းနိုင်တဲ့တရားတော်အဲ့ဒီလိုဂုံနေနဲ့ပြည့်စုံတော်မူတယ်ဒါကိုယုံကြည်တာနောက်မြတ်စွာဘုရားရှင်ရဲ့တတိသာသံဃာတော်ကြီးသံဃာတော်ကြီးဆိုတာလောဘကင်းအောင်လောဒေါသကင်းအောင်မောဟကင်းအောင်သီလသမารိပညာဆိုတဲ့အရှင်ကောင်းအကျင့်မှန်တွေကိုကျင့်ကြံပွားများအားထုတ်နေတဲ့သံဃာတော်အရှင်မြတ်တွေပဲသုပရိပန္နာဆိုတဲ့ဒီကုံနဲ့ပြည့်စုံတော်မူရင်ဉာဏ်ရပရိပန္နာဆင်းရဲငြိမ်းချောင်းဆိုတဲ့အကျင့်ကောင်းအကျင့်မှန်တွေသီလအကျင့်သမာဓိအကျင့်ပညာအကျင့်နဲ့မကျင့်ကြဘူးလားခုမင်းတို့ရှင်းနေတယ်လို့ပဲလေဖြင့်သံဃာတော်တွေလည်းရှင်းအောင်အားထုတ်နေကြတာအဲ့ဒီကုံတွေနဲ့ပြည့်စုံတော်မူရင်သံမိတိပရိသနာသူများကပြုပြီးရူတည်မှုနဲ့တင့်တင့်ထောက်ချံအောင်တင့်လျော်စွာရှင်းတော်မူတဲ့သံဃာတော်ကြီးဟောမိမိတို့ကိုတရားဒဂမများဟာတကယ်မိမိတို့ကိုကြည်ညိုနေတယ်ကိုးကွယ်နေတယ်စိတ်ကပ်နေတယ်လှူဒန်းနေတယ်ဆိုတာမိမိတို့ရဲ့တိလာကိုတမာကြီးကိုပညာကိုအာယုံပြုပြီးတော့လှူဒန်းကြတာလေအဲဒီတော့မိမိတိလာကိုရောရှင်ကစင်ကြယ်အောင်ဆောင်ထိမှဖြစ်မယ်တမန်ကြီးပညာရှင်တွေကိုလည်းငါကျူးစမ်းအားထုတ်မှဖြစ်နေသူတို့လူတန်းနဲ့သူတို့ကြီးညိုမှုနဲ့ခံနိုင်အောင်ငါရှင်းမှဖြစ်မယ်ဆိုတဲ့အဲဒီလိုသံမိစီပရိပန္နဆိုတဲ့ဂုံနဲ့ရောမပြည့်စုံဘူးလားဒီအဲဒီလိုဂုံနေနဲ့ပြည့်စုံတော်မူတဲ့သံဃာတော်ရှင်မြတ်တွေအဲဒီလိုပြည့်စုံတဲ့သံဃာတော်ရှင်မြတ်တွေကိုမိမိတို့ကြီးညိုတာယုံကြည်တာကိုတရားဒါကြောင့်မို့အဲဒီလိုယရနာ၃ပါးဆရာတရားတန်ခါယရနာ၃ပါးရဲ့ဂုံလေးကိုသိပြီးတော့အဲ့ဒီဂုံကိုယုံကြည်မှုဆိုတဲ့တရားတဲ့အဲ့ဒီတရားတရားနဲ့ပြည့်စုံပြီဆိုရင်ဒီပုဂ္ဂိုလ်ကိုအမျိုးသားဆိုရင်ပါတယ်လေအမျိုးသမီးဆိုရင်အဲ့ဒီလိုဂုံလေးနဲ့ပြည့်စုံမှပြည့်စုံတဲ့ပုဂ္ဂိုလ်အဲ့ဒါကိုယုံကြည်တာအဲ့လိုပြည့်စုံတာကိုယုံကြည်တာဆိုတော့ကိုယ်ကို၌ကံလေးပဲဖြစ်ဆုံးရမယ်။အဲဒီမိမိကိုယ်ကိုစိတ်ကနေတဲ့ပုဂ္ဂိုလ်ရဲ့ဂုံအံဂုံအင်ကလေးဒီလိုကိုပြည့်စုံနေပါလားဆိုတာကိုယ်တိုင်သိပြီးတော့ယုံကြည်တာကိုဒါတတာဟုတ်တယ်မို့လား။ကေစုနိုင်ယုံကြည်တတာရှိသူမှနတ်ပါဥပါဒကယုံကြည်တတာจิตตุมานัตถาอุปาทกังจิตตุมานัตถาอุปาทกังจิตตุมานัตถาอุปาทกังเอ အဲ့ဒီတရားတရားတွေကလည်း၄မျိုးတောင်ရှိတယ်ပတ္တတရားအောက်ကပဏတရားအာဂမတရားအဓိကမတရားနဲ့ဒါတွေအထူးချဲ့ပြီးတော့ဘုန်းကြီးပြောနေချင်းချင်းပို့ကုန်ပါလိမ့်မယ်ပတ္တတရားဆိုတာကတော့မေယုဖလာယုံကြည်မှုအပြောကောင်းအဟောကောင်းတဲ့ပုဂ္ဂိုလ်နဲ့တွေ့ရင်ဒီတရားတရားကပြည့်ပြည့်လွဲတယ်အောက်ကမဏတရားဆိုတာကတော့ကြောင်းကျိုးဆက်ကိုသုံးသပ်ပြီးတော့မှစိစစ်ပြီးတော့မှယုံကြည်တာဘုန်းကြီးဒီမှာယုံနာအဖြစ်ပြကိုသိတဲ့ပုဂ္ဂိုလ်အကြောင်းနဲ့အကျိုးကိုသိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်များဒီမေယောတနာယုံကြည်မှုထက်တော့ပိုပြီးတော့ယုံကြည်မှုအာမကောင်းဘူးလားပိုပြီးတော့မခံရဘူးလားဒီယုံကြည်တဲ့မှာယုံကြည်တာဒီအဲ့ဒါကိုဩကပနာပဒါဒီချာစီစစ်ပြီးတော့မှအကြောင်းကျိုးဆက်ကိုစီစစ်သုံးသပ်ပြီးတော့မှယုံကြည်တာနောက်အာဂမတရားဆိုတာကတော့ဘုရားအလောင်းတော်တို့ရဲ့တရားတရားမျိုးဒီတရားမျိုးကြီးပြတ်နိုင်ပါဦးမလားမပြတ်နိုင်တော့နောက်အဓိကမတရားအဓိကမတရားဆိုတာအခုခွန်ကြီးတို့ယောဂီများဒီတတိပဌံတရားမြေခင်တရားတွေကိုကိုယ်တိုင်ရှင်းပွားအားထုတ်လို့အောက်ဖြင့်သောတပတ္တိဉာဏ်ဉာဏ်လောက်ရသွားပြီသောတပန်အရိယာပုဂ္ဂိုလ်ဖြစ်သွားပြီဆိုရင်ဘုရားတရားတန်ခါယရဏသုံးပါးပေါ်မှာယုံကြည်မှုတရားတရားတွေပြတ်နိုင်ပါဦးမလားဒီအဲ့ဒီတရားကိုတော့အဓိကမတရားတဲ့အဲ့ဒီတရားတရားမျိုးဖြစ်ဖို့မလိုအပ်ဘူးလားနော်နောက်တခါနံပါတ်၄နေရာဖြင့်ကိတဝတ္တပဏ္ဏပန္တိဥပသကောသာသတံပန္တော်ဟောတိဘယ်လိုစွကြဲမှု၏နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုဥပသကလို့ခေါ်ပါသလဲဘလောက်စွကြဲရမှလဲဘလောက်လူတန်းရမှလဲဘလောက်ပေးကမ်းရမှလဲအခုခေတ်မှာတော့ဘုန်းကြီးတို့ဒီမှာဒီကမြတ်စွာဘုရားကတော့ဒီမှာဥပတကံဆိုတဲ့ဘွယ်သူကုံသူပေးတာလားရှင်နော်ဥပတိကံဆိုတဲ့ဘွယ်သူကုံသူပေးတာကိုဒီနေရာလေးမှာမြတ်စွာဘုရားဟောတယ်ဤကမဟာနာမဥပတကောဝိကတမလမစ္ဆေရစေတတံသာသာရံဣဇံဝတ္တိမုဒ္ဒသံသောဘယတပန္နိပောက္ခပေတပန္နိပောတကရတောရှာသယောဘောဒါနသံဝိပါကရတောဧတဝတ္တခောမဟာနာမဥပဒကောသာကသံပန္နောဟောတိမဟာနာမမဟာနာမင်းကြီးဤရာဒီလောက၌ဥပဒကောဥပဒကဖြစ်သောပုဂ္ဂိုလ်သည်ဝိကတမလမစ္ဆေရာမပင်ရလိုသုံးတို့မှုဆိုရဲမစ္ဆေရာတရားကင်းသောစေတ္တသာစိတ်ချင်းအဂါရံအိနိုင်ဣဇဝတ္တိနေ၏ဝန်တိုစင်းမဲမှုမရှိဘူးတဲ့အလူကပုဂ္ဂိုလ်လာလို့ရှိရင်ပြင်းမယ်လှူမယ်အဲ့လိုရှိတယ်ဝန်တိုမှုမရှိဘူးနှမျောတွန်းတို့မှုမရှိဘူးတဲ့ဝိကတမလမြစ်စီတော်မပြေးရလို့သုံးဝတို့မှုမရှိတာကင်းတော်စေတ္တာသိခြင်းအခါရာအိနိုင်ဣဇဝတ္တိနေဗုဒ္ဓသာကောလွတ်လွန်ဆုံးခြင်းပေလူတတ်၏လူတန်းတဲ့အခါကာလမှာဘုန်းကြီးတို့ယောဂီများမုဒ္ဒသာကီပစ္စည်းပေါ်မှာလည်းလူွယ်ဝတ္ထုပေါ်မှာလည်းပဲလွတ်လွတ်ပဲဆွမ်းနမှုရှိသေးရလားအတုကံပုဂ္ဂိုလ်ပေါ်မှာလည်းပဲဆွမ်းနမှုရှိရလားဘောဓံငါနဲ့ပါတော်ရင်ဓံငါနဲ့ဆွေမျိုးတော်ရင်ဓကငါယဟန်ခံထားတဲ့ပုဂ္ဂိုလ်ဓကငါကြောင်းဆောက်ထားတဲ့ပုဂ္ဂိုလ်အဲ့ဒီလိုဆွမ်းနမထားရပစ္စည်းပေါ်မှာလည်းပဲဆွမ်းနမနေရဘူးမုဒ္ဒသာကိလွတ်လွတ်ကိုဆိုကြရအောင်အဲရလူတန်းပြီးတော့မှကိုယ့်ဟာကိုယ်ကုံသွားတာနှမျောပြီးတော့နေမယ်ဆိုရင်သူ့ရဲ့ဆိုကြမှုဟာပြတ်သားသလားမပြတ်သားဘူးလားမပြတ်သားဘူးလူကြီးဆိုရင်အဲ့ဒီလိုမုဒ္ဒသာကိပြတ်ပြတ်သားသားပဲဘယ်လိုပဲဖြစ်ဖြစ်ပြတ်ပြတ်သားသားပဲကိုမိမိဟာဒီလောက်ကုံကြခံလူတန်းမယ်ဆိုရင်သူ့ဟာကိုယ်ဒီလောက်ပဲကုံကုံကိုဟာပြတ်သားပြီလားသာသူကြီးပြန်မယူတော့ပြန်မယူတော့ပြန်တခါနဲ့ပြတ်ပြတ်သားသားတူလိုက်တော့အဲ့ဒီလိုကိုစိတ်ထဲကပြတ်သားတာကိုဒါမုဒ္ဒသာကြီးခေါ်တယ်ပယတပါမီတဲ့ပေးဖို့ပေးသူဖို့ရအဲ့အတွက်ဈေးကြောပြီးတော့လက်ရှိကြီးတဲ့အဲ့ဒီပုဂ္ဂိုလ်ကမိမိအလူကံပုဂ္ဂိုလ်လာလို့ရှိရင်တဲ့လူတန်းဖို့ရအဲ့အတွက်အစဉ်သိလူဝဲဝတ္ထုတဲ့ဘုန်းကြီးတို့အချို့ချို့ပုဂ္ဂိုလ်တွေအချို့ချို့အိမ်နေမှာဆိုရင်သင်္ကန်းတွေသပိတ်တွေသာသနာအသုံးဆောင်ပစ္စည်းတွေအများအားထားရတော့အလူကံပုဂ္ဂိုလ်လာလာနဲ့တပြိုင်တည်းနေနေတခါလဲရှာမနေရဘူးသူ့လဲအောင်တဲ့ဆွမ်းကံကြွတော့မယ်ဆိုရင်လည်းဆွမ်းလောင်းမယ်ဆိုရင်တခါလဲအရှင်တဲ့ဆွမ်းဆွမ်းရင်အရှင်နဲ့ပြည့်စင်သား ဟာဘုရားဆွမ်းခံကြွတဲ့ကိုရောနာမခဏရပ်ပါအောင်ထိုင်ပါအောင်ဒရင်တုံးပါအောင်ဆိုပြီးတော့တခါအဲ့ဒီကျမ်းမှာဟိုဆွေးကြီးဆွေးမဆွေးဘူးအရှင်တဲ့ဟောဆရာလေးတွေတခါဆွမ်းရက်လာတယ်ဆိုရင်လည်းမလန်ကျင်လေးကကိုကလောင်းတူမယ်ဆိုရင်တပြီလောင်းတူရင်တပြီပဲနှစ်ပြီလောင်းတူမယ်ဆိုနှစ်ပြီပဲအပြတ်ပဲအဲ့လိုကိုစိတ်ထဲမှာပြတ်သားပြီးတော့လောင်းတူဖို့ရတဲ့အရှင်တဲ့ပြင်ဆင်ပြီးတော့ထားရတယ်ဒါမှမဟုတ်ပြတ်တတ်ပါနေတဲ့သိလူဘိုးရအတွက်ခြေကျော်ပြီးတော့လက်ရှိတယ်တဲ့သူ့ဘုအရှင်တဲ့နေတဲ့အဲ့ဒီပုဂ္ဂိုလ်ဟာဘောတဲ့ကြတဲ့တော့လေစွန့်ကျဲပြီးလူချင်းနိုင်မှုလေရောလေအငြင်းတန်းစုတန်းနေချင်တာပဲအလူရည်စဲပါတယ်လေလက်နဲ့မကွာအငြင်းတန်းတူးနေချင်တာပဲအလူကံပုဂ္ဂိုလ်နာလေးပျော်လေးအလူကံပုဂ္ဂိုလ်တွေလူတန်းနေရတာပေးကန်းနေရစွန့်ကျဲနေရတာကိုမှုလေရောနေတာဘောတဲ့ကြတဲ့တော့လေအဲ့လိုပုဂ္ဂိုလ်မျိုးကြီးကိုကြီးတို့ရှိတယ်။နောက်တော့ရာသယောဂောတဲ့အလုခံတို့နဲ့ဆက်ရှင်တယ်တဲ့။အလုခံပုဂ္ဂိုလ်တွေကိုယဉ်နီးကြွားဝင်တယ်။တချို့ကအလုခံပုဂ္ဂိုလ်တွေယဉ်နီးရမှာကြောက်တယ်။တချို့ကဘုန်းကြီးတွေနဲ့ယဉ်နီးရမှာကြောက်တယ်။သီလရှင်တွေနဲ့ယဉ်နီးရမှာကြောက်တယ်။ဘာလို့ကြောက်တာ။လှူရမှာဆိုလို့။လှူရမှာဆိုလို့။ဟောဒီပုဂ္ဂိုလ်ကအလုခံပုဂ္ဂိုလ်တွေယဉ်နီးရမှာမကြောက်ဘူး။အလူကံပုဂ္ဂိုလ်တွေနဲ့အမြဲတမ်းရင်းနှီးနေတယ်တဲ့အမြဲတမ်းဆက်ရှင်နေတယ်တဲ့ဒါနသံဝိပါကရတော်တဲ့ပေးကံချင်းဝေဖန်ခြင်းနိုင်မှုလျော်တယ်ပေးကံနေရတာဆွခြင်းနေရတာလှူဒန်းနေရတာဘောငါဘယ်နေဆိုရင်ဗန္ဒီလှူမယ်ဘယ်ရဲ့ဆိုရင်ဗန္ဒီလှူမယ်သံဃာတော်တွေဆုံးလောင်းမဲ့ပုဂ္ဂိုလ်ဆိုရင်လည်းအော်ငါဒီနေ့ဗန္ဒီဗန္ဒီနဲ့သံဃာတော်များကိုဆုံးရှင်လေးလောင်းတူလိုက်မယ်မနှက်ခါကြတော့ဗန္ဒီဗန္ဒီနဲ့ကြော်လှော်ပြီးတော့ဆောင်းတူလိုက်မယ်စသည်ဖြင့်အဲ့လိုပေးကံခြင်းနဲ့ဝေဖန်ပြီးတော့ဒီခါနဲ့လှုပ်ဖို့တန်းဖို့ဆိုဝေဖန်ပြီးတော့အဲ့ဒီမှာမှုရောနေတာအဲ့လိုပုဂ္ဂိုလ်မျိုးတဲ့ဧတဝတ္တကောမဟာနာမဥပဒကောသာရတံပန္နောဟောတိမဟာနာမမဟာနာမင်းကြီးဥပဒကောဥပဒကဖြစ်သောပုဂ္ဂိုလ်သည်ဧတဝတ္တကောဤမြတ်သောဂုံရည်ဖြင့်သာရတံပန္နောစွန့်ကျဲမှုသာကနှင့်ပြည့်စုံသည်ဟောတိဖြစ်ပါပေ၏ဣတိဣတုဘဂဝါဒုဘုံတော်တခင်တရားရှင်ကိုရောမြတ်ကြီးသည်ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါသည်တည်းရှင်လေးစွန့်ကျဲလူရာမစ္စည်းရာကဲကွာဥပါဒကံစွန့်ကျဲလူရာမစ္စေရာကဲကွာဥပါဒကံတို့စွန်ကျဲပေးကံလူတိုင်းနဲ့နေရာမှာနှမျောတွန့်တုံမှုဆိုတဲ့မစ္စေတာတရားမလိုရမှာလဲကျင်းရမယ်ဒါဥပဒေသာဖြစ်တဲ့ပုဂ္ဂိုလ်ဟာပေးရမှာလူရမှာကြောက်ရွံ့နေတဲ့ပုဂ္ဂိုလ်ကိုလူတိုင်းရမယ်ဆိုရင်တော့မဖြစ်ဘူးဆိုတဲ့ပုဂ္ဂိုလ်အဲ့ဒါဆိုရင်ဒါဥပဒေကမဟုတ်တော့မျိုးသမီးဆိုရင်လည်းဥပဒိကမဟုတ်တော့ဒီဥပဒေကရဲ့ဂုံကြီးထဲမှာဒါသာကစွန့်ကျဲပေးကံလူတိုင်းမှုဆိုတာဒါကြီးပြည့်စုံနေရမယ်သဗ္ဗကနံပါတ်၅နေအားဖြင့်ကိတဝတ္တပဏ္ဏပန္တိဥပဒကပညာတံပန်းတော်ဟောတိဗန္ဒီဘုလိုနေဝထုံးလင်းတော်ပါတော်မူ၏သောမြတ်စွာဘုရားဥပဒကဥပဒကသည်ကိတဝတ္တကိတဝတ္တအဘယ်မြတ်သောဘုံရည်ဖြင့်ပညာတံပန်းတော်ပညာတရားနှင့်ပြည့်စုံသည်ဟောတိဖြစ်ပါသည်ပညာတရားသည်ဘယ်လိုပညာတွေနှင့်ပြည့်စုံရမှာလဲတဲ့ဥပဒကတရားဥပဒကဖြစ်ပြီးဒီဥပဒကတရားမှာဘယ်လိုပညာရည်နဲ့ပြည့်စုံမှဥပဒကလို့အခေါ်ခံတတ်ပါသလဲဥပဒကဖြစ်တတ်ပါသလဲအဲဒီမှာမဟာနာမင်းကြီးကမေးတဲ့အခါဘုရားရှင်ကိုရောင်မြတ်ကြီးကဤတာမဟာနာမဥပဒကောပညာဝါဟောတိဝိရတာကံမိနိယပညာယသမန္တကေတောဤယယနိဗ္ဗေဒီကာယသမဒုက္ခခယကံမိနိယဧတဝတ္တခောမနာမဥပဒကောပညာသံပန်းတော်ဟောတိမဟာနာမမဟာနာမင်းကြီးဤရာဤလောက၌ဥပဒကောဥပဒကဖြစ်သောပုဂ္ဂိုလ်သည်ဥပဒကောဥပဒကဖြစ်သောပုဂ္ဂိုလ်သည်
နေရီဒီကာယကိလေသာအဆိုင်အခဲကိုဖောက်ခွဲနိုင်သောဓမ္မကောင်းစွာဒုက္ခတရားကမိနိယဆင်းရဲကုန်ရန်နိဗ္ဗာန်သို့ရောက်စေနိုင်သောနိဗ္ဗာန်သို့ရောက်စေနိုင်သောအရိယာယာဖြူစင်သောဥယတကမိနိယယုံနံတို့၏ဖြစ်မှုပြမှုကိုသိစွမ်းနိုင်သောပညာယဝိပဿနာပညာဖြင့်ဝါရိယမဉ္စဉ္ညာနှင့်သမဏဂတောပြည့်စုံပြီးဟောတည်ရှိ၏။ဥရိယတဂာမိနိယဒီဥပတကတယောက်မှာဘယ်လိုပညာနဲ့ပြည့်စုံရမှာလဲဆိုရင်အဖြစ်အပျက်ကိုသိမြင်နိုင်တဲ့ဉာဏ်ပညာနဲ့ပြည့်စုံရမယ်။ဘာကိုသိမြင်နိုင်တဲ့ဉာဏ်ပညာ။ဒါကြောင့်အဖြစ်အပျက်ကိုသိမြင်နိုင်တဲ့ဉာဏ်ပညာနဲ့ပြည့်စုံရမယ်။ဟုတ်ကဲ့ဒါဝိပဿနာပညာလေးနဲ့ဥရိယပညာဉာဏ်လေးနဲ့တကယ်လို့အဲ့ဒီမှာဒီတဲ့ပုံပြီးတော့ပါရမီလိုရှိတဲ့ပုဂ္ဂိုလ်ဆိုရင်နိဗ္ဗေဒီကာယကိလေသာတွေကိုဖောက်ခွဲနိုင်တဲ့ဒုက္ခပြယကာမိနိယဆင်းရဲကုန်ရာနိဗ္ဗာန်တို့ရောက်စေနိုင်တဲ့အရိယာယဖြူစင်တဲ့ဥရိယတကာမိနိယအဲ့ဖြူစင်တဲ့အရိယာမဲ့ဥပ္ပဥရိယတဂာမိနိယယုံနံတို့၏ဖြစ်မှုပြမှုကိုသိသွားနိုင်တဲ့ဉာဏ်ပညာနဲ့ပြည့်စုံပါမည်။ယောကိလေသာတွေကိုပောက်ခွဲဖြစ်စေနိုင်တယ်ဆိုတာအထမဲ့ပညာကုပညာပဲလေ။အဲ့ဒီပညာမျိုးနဲ့ပြည့်စုံရင်ကတော့ပြောပြရကိုမရှိတော့။ဟုတ်ဖြင့်တတ္တပတိမေပညာတော့ကုပညာတော့ဖြစ်ပြီဆိုရင်ကိုပဲအဲ့ဒီပုဂ္ဂိုလ်ဟာသရာတရားကြီးမခိုင်သေးဘူးလား။ရဏာသုံးပါးရဲ့အပေါ်မှာလည်းယုံကြည်မှုရင်မတည်မြဲဘူးလားတည်မြဲတယ်ငါးပါးသီလရောမမြဲဘူးလားကဲအဲ့ဒီပုဂ္ဂိုလ်တရားတရားကြီးခံနေတော့စွန့်ချက်ပြီးကန့်လူရန်မှုမှလည်းမိစေတာဖက်ပါအောင်မလားမဖက်တော့ဘူးဒီဘုန်းကြီးတို့ကတရားအားထုတ်တဲ့ယောဂီပုဂ္ဂိုလ်ကြီးအခု၆ကာလကပေါ်တယ်များအာယုန်တိုင်းကိုပေါ့တတိပဒံရှုနည်းနဲ့ပေါ်ရန်အာယုန်လေးကိုယောဂီတို့ရှုနေတယ်ရှုတဲ့အာယုန်လေးမှာရှုစိတ်လေးဆွဲဆွဲနေနဲ့ကတ်တီလို့စိတ်တည်ခြင်းမို့ဓမ္မလေးတွေထက်တာအာကောင်းစွာရလို့ယုံနာအဖြစ်ပြကိုသိမြင်နိုင်တဲ့ဥရိယဘယဉာဏ်ကိုရောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသရတရားကြီးဆုတ်ယုတ်သွားသလားတုတ်တက်လာသလားကဲဖရာဘောယုံကြည်မှုဤပုံပြီးတော့အာမကောင်းမှုလားတရားဘောတန်ခါဘောမှာယုံကြည်မှုဤအာမကောင်းမှုလားအဲ့လိုယုံကြည်မှုဤအာကောင်းလာတဲ့အတွက်ပြီးခြင်းနဲ့စိတ်လူခြင်းနဲ့စိတ်စွန့်ခြင်းခြင်းနဲ့စိတ်ဒီစိတ်တွေပုံပြီးတော့မထက်တာမူလားဒါဥရိယဘယညာလောက်ပဲရှိသေးတယ်ဒါအဖြစ်ပြင်းလေးကိုသိမြင်နိုင်တဲ့ညာလေးဖြစ်ပါပြီဆိုတာနဲ့တကယ်လည်းဒီပုဂ္ဂိုလ်ရဲ့ဗရန်တရားကိုအာကောင်းလာလားအာသေးတာလားအင်းတော့အကောင်းတော့အရိယမဉ္ဇဏ်တော့သတ္တပတ္တိမဉ္ဇဏ်တော့ရပြီဆိုရင်ဒီပုဂ္ဂိုလ်ရဲ့သဒ္ဓါတရားကိုပို့ပြီးတော့မခိုင်မြဲဘူးလားညာခိုင်မြဲသွားပြီအဲ့ဒီတော့သဒ္ဓါတရားနဲ့ပြည့်စုံပြီဆိုရင်ညမနာမမဟာနာမင်းကြီးတဲ့ဥပတ္တကဥပတ္တကဖြစ်သောပုဂ္ဂိုလ်ဒီဧတဝတ္တခောဤကဲ့သို့သောဂုံဤဖြင့်ဉာဏ်တန်ပန်သောပညာတရားနဲ့ပြည့်စုံပြီဟောဒီဖြစ်ပါပြီအဲဒီလိုဘုန်းကြီးတို့ဥရတဂာမိနိယအဖြစ်ပြက်ကိုသိမြင်နိုင်တဲ့ဉာဏ်ပညာမျိုးနဲ့ပြည့်စုံပြီဆိုရင်နဲ့အဲဒီပုဂ္ဂိုလ်ဟာဥပတ္တကပဲတဲ့အမျိုးသမီးဆိုရင်ဒါလည်းလေဟောဒါကြောင့်မို့ဒီဥပတ္တကရဲ့ဂုဏ်ကြီးလေးရှင်းလိုက်တော့မှာဘုန်းကြီးတို့ကြည့်တော်ရှင်မာသီဆရာတော်ဘုရားကြီးဘုန်းကြီးတို့မာသီသာသနာရိတ်တံမှာဘုန်းကြီးဝန်ဆောင်အဖြစ်နဲ့သက်သောကမ္မထာနာသရိယာအဖြစ်နဲ့အဲ့မှာ7မိနစ်တိုင်တိုင်မှာသိရတာကြီးမှနေခဲ့ပါအဲ့ဒီအချိန်လုံးကအခုတော့ဘုရင်မသိဘူးအဲ့ဒီအချိန်လုံးကအဲ့ဒီဗုဒ္ဓသာသနာလောကဟာအဖွဲ့ချုပ်ခြင်းမှာအဖွဲ့ဝင်လူကြီးဖြစ်တော်မယ်လုပ်တော်မယ်ဆိုရင်တရားအရင်အားထုတ်ရတယ်ဘာလို့ရလဲအဲ့လိုအားထုတ်တော့ဒီအောက်ထည့်ဥရိယတရားညာလောက်ရသွားပြီဆိုရင်တရားတရားကြီးပါဖြစ်လာတယ်။ခိုင်မြဲလာတယ်အကောင်းလာတယ်။ဒါကြောင့်မို့ဆရာတော်ဆရာကြီးကတရားအားထုတ်ပြီးသူဖြစ်ရမယ်။အမျိုးသမီးအဖွဲ့ဝင်နေဘုန်းကြီးတို့ယောဂီကောင်းဆောင်ကြီးအမျိုးသမီးအဖွဲ့ဝင်နေဆိုရင်အလုံးတရားအားထုတ်ပြီးဖြစ်ရ အဲ့ဒီပုဂ္ဂိုလ်ဒီမှာဒီအဖို့ဝင်နေဒီအဲဒီจิตတရဲ့အကျိုးတော်ကိုဖြစ်ရတယ်။ဒါကြောင့်ဒီမှာလက်တော်ဘုရားဟောတဲ့ဥပဒကဂုံရင်နဲ့ပြည့်စုံအောင်မာတိဆရာတော်ဘုရားကြီးကစစ်စစ်ပြီးတော့မှတခါရင်သူ့ရဲ့အဖွဲ့ရဲ့မှာသာသနာပြုအဖွဲ့ပฏิပတ်တိသာသနာပြုအဖွဲ့ရဲ့မှာပါဝင်စေတာ။ဒါကြောင့်ဘုန်းကြီးတို့ယောဂီများသာသနာပြုဘုန်းကြီးတို့ပฏิပတ်တိသာသနာပဲဖြစ်စေပရိယတ်တိသာသနာပဲဖြစ်စေသာသနာပြုလုပ်ငန်းတွေဆောင်ရွက်တော်မူရှိတာကဆောင်ရွက်တော်မူဆိုရင်အဲ့ဒီဆောင်ရွက်မဲ့ပုဂ္ဂိုလ်ဟာဒီဂုံကြီးရဲ့ပြည့်စုံဖို့မလိုဘူးလားညာပြည့်စုံဖို့လိုအပ်တယ်နော်ဂုံကြီးဘယ်နှပါးလဲငါးပါးနံပါတ်၁ကသရဏဂုံတရားနံပါတ်၂ကငါးပါးသီလမြဲရနံပါတ်၃ကသရတရားနဲ့ပြည့်စုံရနံပါတ်၄ကစွတ်ကျေပေကံလူရန်မှုရေရောရမယ်ဟုတ်တယ်မလားနံပါတ်5ကအဖြစ်ပြုတ်ကိုသိမြင်နိုင်လောက်တဲ့ဉာဏ်ပညာမပြည့်စုံရဘူးလားကဲဆိုလိုက်ယုံနံနှစ်ဖြာဖြစ်ပြတာသီရာဥပဒကံယုံနံနှစ်ဖြာဖြစ်ပြတာသီရာဥပဒကံယုံနာနှစ်ပါးရဲ့ဖြစ်ပြသဘောလောက်သိမြင်နိုင်လောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဥပဒကဂုံကြီးနဲ့ပြည့်စုံပြီအဲ့ဒီ၅ပါးနဲ့ပြည့်စုံရင်အမျိုးသားဆိုရင်ဥပဒကအမျိုးသမီးဆိုရင်ဥပဒိကရဲ့အဲ့ဒီတော့ဒီဥပဒကဆိုတဲ့ဂုံကြီးတွေပြည့်စုံဖို့ပေါ့လေဒီဂုံကြီးတွေပြည့်စုံနေပြီဆိုရင်ဘုန်းကြီးတို့ဘုရားသာသနာမှာဆောင်ရွက်တဲ့အခါကဏ္ဍမှာအကုန်လုံးဟာရင်ညွတ်ပြီးတော့ဒီပုဂ္ဂိုလ်ကြီးပြည့်စုံနေတဲ့ပုဂ္ဂိုလ်ကြီးဖြစ်တော့သရဏဂုံကလည်းမြင်နေတယ်၊သာဝတိလကလည်းမြင်နေတယ်ဆိုတော့မဟုတ်တာလည်းမပြောတော့။ကျန်တဲ့ကောင်ပြောပါဦးမလား။ကဲအဲ့ဒီထဲမှာဆက်ရံဖြစ်ပွားတာရှိပါဦးမလား။ကဲပြောကြသရတရားတွေကရောမခိုင်ရဘူးလား။ဟောခိုင်နေနေပြီ။နောက်ပြီးတော့စွန့်ကျင်ပေးကန်းလူရမ်းမှုမှလည်းပဲမကျေရောဘူးလား။မြင့်စေတာမရှိတော့ဘူး။အဲ့ဒီကြတော့ဒီပုဂ္ဂိုလ်ကအားလုံးကချစ်ကြခင်ကြကြည်ညိုကြလေးစားကြမဖြစ်ဘူးလား။ဖြစ်ပြီးဒီထဲမှာကြွေးရစရာရှိသေးရဲ့လားအကုန်လုံးကဖြစ်ဖြစ်ကိုသိမြင်နိုင်လောက်တဲ့ဉာဏ်ပညာတွေနဲ့ပြည့်စုံအားထုတ်ထားကြတဲ့ပုဂ္ဂိုလ်တွေဆိုတော့ဘုန်းကြီးတို့ယောဂီများဒီပฏิပတ်တိသာသနာပြုလုပ်ငန်းဆောင်ရွက်ပြီဆိုရင်လည်းယောဂီတွေအပေါ်မှာတကယ်ကိုသရတရားနဲ့တကယ်ကိုရိုးရိုးတည်တည်နဲ့ယောဂီတွေကိုပြည့်စုံတယ်မိမိတို့ဒီတရားတွေတွေ့တယ်လို့ဒီယောဂီတွေဒီတရားတွေတွေ့ကြပါသည်ဟုတ်တယ်မလားဒီအဲ့ဒီလိုကိုစိတ်စေတနာတွေထားပြီးတော့ပြုစုလာတယ်ဆောက်ရှောက်လာတယ်ချီးမြှောက်လာတယ်ထောက်ပံ့လာသာသနာတော်ကြီးကိုဒီတဲ့ဒီတဲ့ပฏิပတ်တိသာသနာတော်ကြီးကိုလည်းချီးမြှောက်ထောက်ပံ့မယ်ပရိယတ်တိသာသနာတော်ကြီးကိုလည်းမချီးမြှောက်မထောက်ပံ့နိုင်ဘူးလားအားလုံးချီးမြှောက်ထောက်ပံ့နိုင်တယ်ဒါကြောင့်သာသနာဘုန်းကြီးတို့သာသနာပြုလုပ်ငန်းတွေမှာပါဝင်ပြီးတော့သာသနာပြုအဖွဲ့အစည်းတွေပေါ့ဘုန်းကြီးတို့အားလုံးဆောင်ရွက်ကြတဲ့ပုဂ္ဂိုလ်ကြီးကျောင်းတိုက်တွေမှာဖြစ်စီရပ်ွက်တွေမှာဖြစ်စီသာသနာအကျိုးဆောင်ဆိုတဲ့ပုဂ္ဂိုလ်ကြီးမရှိဘူးလားအဲဒီလိုသာသနာအကျိုးဆောင်ပုဂ္ဂိုလ်ကြီးမြို့သားတွေဖြစ်ဖြစ်မြို့သမီးတွေဖြစ်ဖြစ်ဒီဂုံကြီး၅ပါးပြည့်စုံဖို့မလိုဘူးလားဒီအဲဒီဂုံကြီး၅ပါးပြည့်စုံပြီဆိုရင်ကတော့ဖြင့်ဒီပုဂ္ဂိုလ်ဟာသာသနာပြုလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာအခက်အခဲအနှောက်အယှက်အတားအဆီးရှိနိုင်ပါဦးမလားတကယ်လို့ရှိနိုင်ရင်လည်းမကျော်လွန်နိုင်ဘူးလားနော်ဒီဒါကြောင့်မို့ဒီသာသနာပြုပုဂ္ဂိုလ်ဒီသာသနာအကျိုးဆောင်ပုဂ္ဂိုလ်ဒီအလုံးဒီဂုံကြီး၅ပါးပြည့်စုံဖို့မလိုအပ်ဘူးလား။ဒါကြောင့်ဟိတမဟာနာမဥပဒကောပညာဝါဟောတိ။ဝိရိယထသမိနိယပညာယသမ္မာနာကေတောအရိယာယနိဗ္ဗေတိကာယ။သမ္မာဒုက္ခေခယကမိနိယဣဒ္ဓဝဒါခောမဟာနာမဥပဒကောပညာတမ္ပနောဟောတိ။မဟာနာမမဟာနာမိနိဥပါတကောဥပါတကဖြစ်သောပုဂ္ဂိုလ်သည်ဣဒ္ဓဝတ္တဤမြလောက်သောဂုံဤမြအဖြစ်သမ္မာနာကေတောပြည့်စုံခြင်းဖြင့်ပညာတံပန်သောပညာနှင့်ပြည့်စုံသည်ဟောသည်ဖြစ်ပါသည်ဤသည်ဤသောဘဂဝါသို့ဘုန်းတော်တခင်ဘုရားရှင်ကိုရောင်မြတ်ကြီးသည်အ ဟောသာကောင်းစွာမသွေဟောကြားတော်မူခဲ့ပါသည်တည်းကဲဒီမှာရစကြ